စီရော့ခေါ်အမျိုးသမီးများအပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေး82ချိန်မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမှာမနေ့ကဆက်လို့မတ်လ10ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အခုလာမဲ့တောက်ကြနေ့မှာတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာပါ။အဲ့ဒီအတွက်ပေးပို့တဲ့မြန်မာဆိုင်ရာအစီရင်ခံစာတင်းမှာတော့ရခိုင်ပြည်နယ်တွင်မွတ်စလင်အမျိုးသမီးတွေအကြမ်းဖက်ခံရမှုအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာဆွဆွဲချက်တွေကိုအရင်လိုပဲလက်မခံတုံ့ပြန်ထားတာတွေ့ရပါတယ်။ဒီအစီရင်ခံစာပြုစုမှုအခြေအနေနဲ့မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့စီရောသဘောတူညီချက်ပါလိုက်နာမှုတွေနဲ့ပတ်သက်လို့ဂျန်အဖွဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကိုကိုသားညွန့်ဦးမေးမြန်းထားပါတယ်ရှင
်။မြန်မာဘက်ကတင်တဲ့အစီရင်ခံစာကမြန်မာအစိုးရတက်တက်ပဲလားမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့တင်တာလား
။ဒီခောက်တော့မြန်မာအစိုးရရဲ့စီရောစီရင်ခံစာကဝန်ကြီးဌာနတွေပဲအဓိကသူတို့ပြင်ဆင်ပြီးရေးသားပြီးတင်တယ်မတော်အမျိုးသမီးအဖွဲ့တွေတော့ဒီခေါက်မပါဘူးရှ
င့်မြန်မာနိုင်ငံဘက်ကတင်သွင်းတဲ့အခါမှာအစိုးရဘက်ကပဲတင်တာတွေ့တယ်ပြပဆိုလို့ရှင်တော့ဒီ Human Rights Watch တို့နောက်တခြားအဖွဲ့စည်းချို့တင်တာတွေ့တယ်ဒါပေမဲ့ပြည်တွင်းကမြန်မာအဖွဲ့စည်းတွေပြည်တွင်းက CSU တွေတင်တာမတွေ့ဘူးခင်ဗျာ
ဒီဟာတော့လေကျွန် interim report ပေါ့နော်အဓိကတော့ interim report ရဲ့သဘောတရားဒီတော့ report 4 minutes တိတ်တင်ရတဲ့အခါမှာ2 minutes ပြီးတဲ့အခါမှာနောက်ဆုံးတင်ခဲ့တဲ့အစီရင်ခံစာပေါ့ဒီတော့ committee ကလေကံတုံးသက်အကြံပြုထားတဲ့အချက်ကြီးရှိရယ်လေ
အဲ
့ဒါကအစိုးရအနေနဲ့ဓာရီပို့ပြီးတော့သူတို့လုတ်ထားပြီးပြီလေအပြောင်းလဲတုတ်တက်တာရှိသလားဆိုတာအပြင်ခံရတာဟုတ်အဲ့တော့ဒီ interim မှာတော့ကျမတို့ကမတင်ဘူးလို့ငိုလေးကစဉ်းစားထားတာပါပေါ့နော်ဟု
တ်ကဲ့လက်တွေ့အဖြစ်ကောဒီအမျိုးသမီးခွင့်ရေးနဲ့ပတ်သက်လို့ဆွေရဘက်ကတာဝန်ယူဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျင်းနေအားရစရာရှိပါလားခင်ဗျာ
ပြောရမယ်ဆိုတော့ကျမတို့ဒီ channel အစမ်းမှာပိတ်ပြီးတော့ထူးခြားတဲ့အကြောင်းလဲမှုတော့ပိတ်ပြီးအများကြီးဖြစ်ပြီးပေါ့နော်။အခုလိုလည်းဆိုတော့အမျိုးသမီးတွေပေါ့အစံပတ်မှာဓာတ်စစ်ကာကိုရေးဥပဒေမူကျန်းရှိရလေ။ကျမတို့အဲ့ဒီမူကျန်းကိုရေးကျွဲနေတာသူ့ကို၅နှစ်ချေကြောက်နေပြီပေါ့။စိတ်ကျင်းတဲ့အားရရလောက်အောင်ဟိုဆောင်ရွက်နိုင်တဲ့ဟာဥစားပေးနိုင်တဲ့အနေထားတော့မရှိဘူးဆိုတာကိုတွေ့ရတယ်။
ဆိုကချင်ပြည်နယ်မှာဆိုလို့ရှိရင်ကချင်ဆီယာမာလေးတက်ခါရတဲ့ကိစ္စရှမ်းပြည်နယ်မှာလည်းအလားတူချင်းနေအခုရခိုင်ပြည်နယ်မှာလည်းနိုင်ငံတကာကနေပဲပြင်းထန်ဆွဆွဲနေတဲ့လူမဆန်ရာစော်ကားမှုတွေရှိတယ်။ဒါပေမဲ့အခုဖြည့်ရှင်းချက်မှာတော့ရခိုင်ပြည်နယ်ကိစ္စကိုတော့အဓိကထားဖြည့်ရှင်းပါလေ။ကျွန်တော်တို့ခြုံပြီးတော့ဖတ်ရသလောက်ရှားရင်တော့အရင်မြန်မာဆွေရကတုံ့ပြန်တဲ့ပုံစံအတိုင်းပဲသူတို့ဟိုနိုင်ငံတကာဆွဆွဲချက်တွေကိုလက်မခံတဲ့ပုံစံတွေ့ရပါတယ်ခင်ဗျာ။ဒါမတ်မီစပယ်ဖြူရဲ့အမြင်သိချင်ပါလေ
။ပြောရမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့ကဒီအခြေအနေအမှန်ကိုဟိုလေးလာပုံသက်ဖို့ ਨੇ အချိန်မီမှန်ကိုဟိုတင်းအမှန်ပေါ့လေအဲ့ဒါတွေကိုတင်ပြဖို့ဟိုဘလို့ဆောင်ရနေရဲဆိုတာကိုဟိုချက်တွင်ရေးသားဖို့လိုအပ်နေတယ်လို့ကျမတို့ကလည်းအဲ့လိုတော့ပုံသက်ပါတယ်ဒီပြင်အချိန်မီမှာဘာတွေဘလို့ဖြစ်ခဲ့သလဲဘလို့ရှင်နေရှိလဲဆိုတာကိုတော့ဟိုဒီအစိုးရအနေနဲ့ပေါ့နော်အဓိကမျိုးသမီးရေးလောက်ဆောင်တဲ့အတူတွေအပြီးတော့လူမျိုးရေးအဖွဲ့တွေနဲ့ပေါ့လက်တွဲပြီးတော့ကတဲ့အခြေအနေအမှန်ကိုပေါ့သိနိုင်အောင်သင်ပြနိုင်အောင်ပေါ့ဟိုစူးစမ်းမယ်ဆိုရင်တော့စူးစမ်းလို့ရတဲ့နည်းလမ်းတွေအများကြီးရှိရပေါ့လေဒါပေမဲ့လောလောဆယ်မှာအခြေအနေရကြောင်ပေါ့နော်အဲ့ဒါမဖြစ်လာနိုင်သေးတဲ့အနေထားပေါ့
ဒီမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးကော်မတီဆိုပြီးတော့သူတို့အစိုးရကနေလှုပ်တဲ့အခါမှာဥမာဂျမ်လို့လိုမျိုးအဖွဲ့အစည်းမျိုးတွေ CSU အဖွဲ့အစည်းတွေပါဖိတ်ခေါ်ပြီးတော့ဆောင်ရွက်နေတာရှိပါလေအဲ့ဒါကတကယ်ပဲအစိုးရအနေနဲ့ရပ်ဖက်ဒီအမျိုးသမီးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုကအားရစရာကောင်းပါသလား
အဲ့တော့အရင်အစိုးရကြီးလက်ထက်ပေါ့လေအရင်ကောင်ကထက်ရှင်ရေထက်စာရင်တော့ပါလဲဖြစ်ဖြစ်ကျမတို့မှာဟိုဝင်ရောက်ပါဝင်ပြောဆိုဆွေးနွေးနိုင်တဲ့ space တစ်ခုရလာတာတော့အမှန်ပါပဲဟိုဒီအစိုးရလက်ထက်ကြားမှာကျမတို့ကဒီမြန်မာနိုင်ငံလုံးဆိုင်ရာမျိုးသတိကော်မတီလို့ဘာလို့မှလဲတရားဝင်ပါခွင့်ရလာတာပေါ့နော်ဒါပေမဲ့လည်း space နဲ့ပြောရေးဆိုခွင့်ရှိလာတယ်ဆိုပေမဲ့တကယ်လက်တွေ့မှာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့ဖြစ်ဖြစ်မူဝါဒတွေကုသတွေတွေအကောင့်ထဲပေါ်ဖို့ပဲဖြစ်ဖြစ်ကတော့ကျမတို့မှာအခက်အခဲတွေ limitation ပေါ့အဓိကကတော့အများကြီးရှိနေပါသေးတယ်အပြစ်မြင်တဲ့သဘောနဲ့ကြောလို့ရတော့မဟုတ်ဘူးပေါ့နော်အရင်အတက်ဆိုင်အမျိုးသမီးဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအမျိုးသမီးဖွဲ့တွေရဲ့အတန်အောင်နားထောင်မှုနဲ့ဒီ space တွေကိုပို့ပြီးတော့ပေးလာတာမှန်နေမဲ့လေတကယ်လက်တွေ့မှာသိတာထင်တာတဲ့ရလက်တွေရအောင်တော့ပေါ့နော်လုံနိုင်ဖို့အတွက်တော့ကျမတို့မှာပဲရရှိအများကြီးရှိနေပါသေးရဲ့ရှင့်
တောက်ချန်နေဂျင်းနီဘာမှာပြုတ်လုံမဲ့ကုလသမဂ္ဂဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဘက်ကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တက်ရောက်မယ်လို့လည်းသိရပါတယ်ရှင်